ပြည်ထောင်စုလွှတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကော်မတီရဲ့အစည်းအဝေးခန်းစာထဲမှာအတိုက်ခံဒီမိုကရေစီအင်အားစုတွေလိုလားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာအချက်လက်တွေကိုပယ်ချထားပြီးစစ်တပ်ရဲ့အခန်းကဏ္ဍကိုပိုတိုးပေးဖို့အကြံပြုချက်တွေထည့်သွင်းထားပါတယ်။ဖွဲ့စည်းပုံကိုဒီမိုကရေစီနီးကျအောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရမယ့်အစားစစ်တပ်ကဏ္ဍကိုတိုးပေးလိုက်တာကြောင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုအတွက်စိုးရိမ်စရာဖြစ်ရတယ်လို့အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေဘက်ကယူဆပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။ပြည်ထောင်စုတော်နာယကအမိန့်နဲ့ဖွဲ့စည်းပေးခဲ့တဲ့ခြေကံဥပဒေပြင်ဆင်ရေးအကောင့်ထဲဖော်မှုကော်မတီရဲ့အစည်းအဝေးခန်းစာထဲမှာပြည်သူတွေနဲ့ဒီမိုကရက်တစ်အင်အားစုတွေပြင်ဆင်လိုတဲ့ပုံမှန်တော်တော်များများကိုပြင်ဆင်မပေးထားတာကိုတွေ့ရတယ်လို့ပြည်ထောင်စုတော်ကိုယ်စားလှယ်တွေကပြောဆိုလာတာပါ။အော်တိုဘာလ22ရက်နေ့ကတင်ပြခဲ့တဲ့ဒီအစည်းအဝေးခန်းစာထဲမှာကော်မတီထဲမှာပါဝင်တဲ့တပ်မတော်သားတွေရဲ့တင်ပြထားခြင်းအရာအများပြည်မလိုလားနေတဲ့ပုံမှန်436နဲ့ပုံမှန်59ကိုလည်းမူလတိုင်းထားဖို့တင်ပြထားတာကိုတွေ့ရတယ်လို့ပြည်ခံမျိုးပါတီရဲ့အမျိုးသားတော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ်။ဒါပြင်ဒီကော်မတီရဲ့အစည်းအဝေးခန်းစာထဲမှာစစ်တပ်ရဲ့အခန်းကဏ္ဍကိုရှော့မပေးတဲ့အပြင်ကာလုံရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင့်တင်ခြင်းတဲ့အချက်တွေကိုတောင်ဖော်ပြထားတဲ့အတွက်လွှတ်တော်တွင်ဆွေးနွေးမယ့်အချိန်မှာအခြေတင်ဆွေးနွေးမှုတွေအထိရှိလာနိုင်တယ်လို့ဦးလာဆွေကပြောပါတယ်
။တပ်မတော်ရဲ့ယက်တီချက်က436ကာကြီးခါကိုလောကပြင်စရာမလိုပါဘူးမူလတိုင်းထားရန်လို့သူရေးပါတယ်အဲ့မှာလွတ်တော်မှာနေလားငါလားဒပိတ်လုပ်ပြီးဆွေးနွေးတဲ့ခါကျရင်သူတို့ဘာကြောင့်တအားမပြင်ကျင်တာလဲဆိုတော့အဲ့ကျမှသူတို့ဟိုတခုတင်ပြတာကသမရဟာတဲ့မန္တလေးတို့ကကနည်းနည်း clutch ဖြစ်လာလို့ရှိရင်ကာလုံကိုသဘောတမချက်တောင်းပြီးတော့လွတ်တော်ဖြတ်သိမ်းခွင့်ရှိရဆိုတော့အချက်ကိုသူတို့ထပ်ရှိတာဒီပိုင်းသူလုပ်ပါတယ်သူတော့သူများနိုင်ငံတွေမှာကြော်ကြားဘူးလားလွတ်တော်ကနေသမရဟာယုံကြည်မရှိတင်သွင်းပြီးတော့ဖြုတ်ချတာတော့ကြားဘူးတယ်သမရအနေမှာယုံကြည်မရှိလို့လွတ်တော်ကြီးကိုတခုလုံးဆုတ်ချပြစ်တယ်ဆိုတော့ကျွန်တော်မကြားဘူး။ဒါတော့ကျွန်တော်နည်းနည်းနည်းနည်းထူးဆန်းတယ်လို့ဒါမျိုးတွေတော့ပါတာပေါ့နော်
။အခုတင်ပြလာမယ့်အစီအစဉ်ခန်းစာကိုလေ့လာကြည့်မယ်ဆိုရင်တိုင်းသားအင်အားစုတွေနဲ့အတိုက်ခံနိုင်တဲ့အင်အားစုတွေကပြင်ဆင်ဖို့လိုလားနေတဲ့အဓိကပုံမှ95ခုပြင်ဆင်ရေးကိုစစ်တပ်ဘက်ကပြင်ဖို့မလိုလားဘူးဆိုတာကိုထင်ထင်ရှားရှားကြီးတွေ့မြင်နေရတယ်လို့မြန်မာနိုင်ငံရဲ့လေ့လာအကဲဖြတ်ဒေါက်တာရေမျိုးသိန်းက VOE ကိုပြောပါတယ်
။လက်ရှိအခြေအနေမှာဒီတမန်တော်လွှတ်တော်ကိုယ်စားလှယ်တွေကပုံမှ436ပြင်ဆင်ရေးကိုအလုံးဝဟိုသဘောမတူတဲ့သဘောမျိုးရှိတယ်။နောက်ပြီးတော့ပုံမှန်59ပြင်ဆင်ရေးကိုလည်းပဲသဘောမတူတဲ့အနေအထားမျိုးရှိတယ်။အဲရေပူရအဖြစ်ပြောရင်ပေါ့လေဖွဲ့စည်းပုံအခြေခံဥပဒေအဓိကပုံမှဒီ95ခုပြင်ဆင်ရေးကိုเนาะဟိုတမန်တော်ဘက်ကနေပြီးတော့ဟိုသဘောမတူတဲ့သဘောမျိုးတွေတွေ့နေရတယ်
ဒါဆိုရင်တိုင်းသားပြည်သူတွေပြင်ဆင်ကြတဲ့အချက်တွေကိုပြင်မပေးနိုင်မှုဆိုတဲ့သဘောဖြစ်နေတဲ့အတွက်မြန်မာနိုင်ငံမှာအခြေခံဥပဒေပြင်ဆင်ရေးအချက်တဲမျိုးနဲ့ရင်ဆိုင်လာရနိုင်မယ်လို့ယူဆတာလားခင်ဗျ။အ
ဲ့ဒီအခါကျတော့ဒီနိုင်ငံရေးအတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့တိုင်းသားပြည်သူလူထုကပြင်ချင်တာလေဒီအထက်ပုံမှန်95ခုကိုပြင်ချင်တာ။အဲ့ဒီအခါကျတော့ဒီလိုအနေအထားမျိုးဖြစ်နေတဲ့အခါကျတော့တကယ်လို့ဒါဟလာလွတ်တော်ထဲမှာပြည်တော်စုလွတ်တော်ထဲမှာမဲခွဲဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီတမလို့တော့လို့ကိုယ်လည်းမထောက်ခံရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာရှုံးနေတဲ့သဘောမျိုးဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့အဲ့ဒီအနေအထားမျိုးကြုံတွေ့လာလို့ရှိရင်ကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်တွေကိုကျွန်တော်တို့ကြော်လွှားနိုင်မှုခက်ခဲမယ်လို့မြင်တယ်
။အတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့စစ်တပ်ရဲ့အခန်းကဏ္ဍကိုဖွဲ့စည်းပုံထဲမှာရှော့ဖို့တောင်းဆိုနေပေမဲ့ရှော့မပေးတဲ့အပြင်ဒီထက်ပိုပြီးတော့တိုးလာတဲ့အတွက်ဒီမိုကရေစီကူးပြောင်းရေးအတွက်စိုးရိမ်မကင်ဖြစ်ရတယ်လို့ NLD ဘိုလ်အလို့မှုဆောင်ဦးညံဝင်းကပြောပါတယ
်ကျွန်တော်မြင်တော့လေတမတော်ကလွတ်တော်တွင်ပါဝင်နေတာဟိုရဥပဒေရတော့ဒါဥပဒေနဲ့အညီလွတ်တော်သူ့ကိုပြောမယ်ဒါမလို့ဒါအကျဉ်းနတ်တာမှုမရှိတဲ့အခွင့်အရေးယူမှုလို့ပဲကျွန်တော်မြင်တယ်အခုထပ်ပြီးတော့မဆုတ်ခွင့်နဲ့ထပ်တိုးလာတဲ့အတွက်လည်းခံရလို့နေနေတော့စိုးရိမ်ပြီးတယ်ဘာအတွက်ဆိုရင်လဲဆိုတော့ဒီမိုကရေစီရဲ့အတွက်ဆိုရင်ဒီเนาะအဲ့ဒါပ
ါဆေးဆွေးရကကမခရလုပ်ပြီးတော့ရေးဆွဲပေးခဲ့တဲ့ဒီ2008အခြေခံဥပဒေထဲမှာဆိုရင်ပုံမှန်459ခုနဲ့ဇယား5ခုပါရှိနေတာပါအဲ့ဒီထဲကမှအရေးကြီးဆုံးဖြစ်တဲ့ဖွဲ့စည်းပုံကိုအလွဲတကူပြင်ဆင်နိုင်ရေးနဲ့ပတ်သက်တဲ့ပုံမှန်436ကိုအဓိကပြင်ဖို့ပြည်သူ5000ကလက်မှတ်ထိုးပြီးတော့ပြည်ထောင်စုတော်ကိုတင်ပြတောင်းဆိုထားတာလည်းဖြစ်ပါတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုလေ့လာကြည့်မယ်ဆိုရင်တော့အကောင့်ထဲပေါ်ရေးကော်မတီကပြည်ထောင်စုတော်မှာအစည်းအဝေးခန်းစာတင်ပြပြီးတဲ့အခါမှာအဲ့ဒီကော်မတီရဲ့တင်ပြမှုတွေကိုလွှတ်တော်ကိုယ်စားလှယ်တွေကဝိုင်းဆွေးနေပြီးရင်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကျန်းတရက်ရေးဆွဲပြည်ထောင်စုတော်ကိုပြန်တင်ပြပြီးတော့မှဆွေးနွေးမှုတွေကိုထပ်ပြီးလုပ်မှဖြစ်တဲ့အတွက်အပိုင်းနှပိုင်းကွဲနေတဲ့သဘောလည်းရှိနေပါတယ်။ဒီအစ်စ်တွေဆောင်ရွက်နေတဲ့အချိန်မှာလွှတ်တော်ထဲမှာပါဝင်နေတဲ့စစ်တပ်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းကပြင်ဆင်ရေးကိုကန့်ကွက်မယ်ဆိုရင်ပြည်ထောင်စုတော်ကိုယ်စားလှယ်85ရာခိုင်နှုန်းမပြည့်တော့တဲ့အတွက် အခဲအခဲတွေရှိလာဦးမယ်လို့လေမြမကြီးလေးလာသူတွေကရှုမြင်သုံးသပ်နေကြတာပါခင်ဗျ